ီးသင်းနိုင်ငံကိုရောက်နေတဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်၊နောက်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်စနေနေ့ကပါရီမြို့တော်မှာတွေ့ဆုံပါတယ်။မီးတံသင့်ပြီး9နှစ်လောက်ပိတ်ထားခဲ့ရတဲ့ပါရီမြို့တော်ကအထင်ကရနော်ထရဒမ်ကက်သီဒရယ်ဘုရားရှင်ကိုကြောင်းကြီးပြန်လည်ပြုပြင်မွမ်းမံပြီးစီးပြီးတော့ကျင်းပတဲ့ဖွင့်ပွဲအခမ်းအနားကိုတက်ရောက်ဖို့ထရန့်နဲ့ဇယ်လန်စကီတို့ပြင်သစ်ကိုရောက်နေကြတာဖြစ်ပြီးတော့ဖွင့်ပွဲအခမ်းအနားမတိုင်ခင်မှာခေါင်းဆောင်သုံးဦးတွေ့ဆုံကြတာလည်းဖြစ်ပါတယ်။Elise Palace သမ္မတအိမ်တော်မှာမိနစ်30ကြာလောက်သူတို့၃ဦးတွေ့ဆုံခဲ့ကြတာလည်းဖြစ်ပါတယ်။ Donald Trump အတွက်တော့ပြီးခဲ့တဲ့နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်နိုင်ငံခြားခီးစဉ်ဖြစ်ပါတယ်။သမ္မတတာဝန်တရားဝင်လွှဲပြောင်းမယူရသေးပေမဲ့လို့ Ukraine စစ်ပွဲအပါအဝင်နိုင်ငံတကာပြည်ပခန့်တွေဖြည့်ရှင်းကင်တွယ်ဖို့ကြိုးပမ်းမှုတွေနဲ့ကမ္ဘာစင်မြင့်ထက်မှာ Trump ပြန်ရောက်လာတာလည်းဖြစ်ပါတယ်။ပါရီမြို့တော်က Notre Dame Cathedral ဘုရားရှင်ကိုကြောင်းကြီးပြန်လည်ဖွင့်လှစ်တဲ့အခမ်းအနားကိုတော့ကမ္ဘာနိုင်ငံအကြီးအကဲတွေဥရောပကဒီတော်ဝင်မိသားစုတွေတက်ရောက်ကြပါရဲ့ရှင်